ရွေးကောက်ပွဲဝင်ရွေးကမဲ့ NLD ပါတီကိုယ်စားလှယ်လောင်းအမည်စည်းရင်းတွေစွန်လာရဲမှာပြေပို့ရမယ်လို့ NLD ပါတီရဲ့ဗဟုသောင်ရှိသူတွေကပြောဆိုရမှာဘလို့စံနှုန်းတွေထားပြီးကိုယ်စားလှယ်တွေကိုရွေးမလဲမေးမြန်းထားတာကိုတင်ဆက်ပေးပါမယ်ကျွန်တော်ကတော့စောထပ်ပါ အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီဟာမြန်မာတိုင်းနိုင်ငံလုံးအတိုင်းအတာနဲ့ဝင်ရောက်ရှင်ပြိုင်သွားမယ်လို့ကြွေးကြော်ထားသလိုလာမယ့်2020ရွေးကောက်ပွဲအတွက်ကိုယ်စားလှယ်လောင်းအမည်တွေစွန်လတဲ့အပြည့်ပြည့်ပို့ရမယ်လို့အောက်ခြေပါတီခွဲတွေကိုအသိပေးလိုက်ပါတယ်။ပြီးခဲ့တဲ့လွှတ်တော်တက်တန်းအတွင်းလုံဆောင်မှုတွေမကျေနပ်တာတွေရှိလို့ဗဟုကိုအတိုင်ခံထားရတဲ့ကိုယ်စားလှယ်လောင်းတွေရှိနေ ကျွန်တော်တို့ကဒီကိစ္စလေးတွေကိုဘယ်လိုရွေးချယ်မလဲအများကစိတ်ဝင်စားနေကြတာပါအန်အန်ဒီပြန်ကြားရေးကော်မတီအတွင်းရေးမှူးဖြစ်တဲ့မုံရွာဦးအောင်ရှင်ကပါတီအနေနဲ့ပြည်ခဲ့တဲ့တက်တန်းအပေါ်မူတည်ပြီးစဉ်းစားသုံးသပ်သွားမယ်လို့ VOA ကိုတုံ့ပြန်ပါတယ်ကျွန်တော်ကတော်တော်ကိုယ်တိုင်လည်းလှုပ်လှုပ်လာမလို့ဘူးလားဆိုတာကိုအခုကနေပြီးတော့
သက်သက်ကိုယ်ပြည်ရည်ကိုစာဖို့ဦးတယ်အတလားတည်းရှင်းသာသာတင်ရမယ်အဲ့ဒီအချိန်ကစားကိုဒီသက်ဆိုင်ရာမြို့နယ်ကတရှင်ပို့ရမယ်ဆိုပြီးတော့အခုနောက်ပိုင်းတော့ကျွန်တော်သိတော့ကတော့သိပြီးတော့မပေးကြတော့ဘူးဗျဒီကိုယ်ပြည်ရည်လှုပ်လှုပ်လာမလို့ဘူးလားဆိုတာကိုအဲ့ဒီခုကအေးစီရနေကြောင်းနဲ့စာတွေပေါ်မှာအသုံးသတ်ပြီးတော့ရွေးချယ်နေတယ်လို့လည်းသိပါတယ်
မေလ33ရက်မှာအန်ဒီပါတီဘဟုကော်မတီအစည်းအဝေးကိုနေပြီးရောစီပင်ရိတ်သာမှာပြုလုပ်ခဲ့ပြီးအဲ့ဒီအစည်းအဝေးမှာပါတီဒုဥက္ကဋ္ဌနဲ့မန္တလေးတိုင်းဝန်ကြီးချုပ်လည်းဖြစ်တဲ့ဒေါက်တာစောမြင့်မောင်ကကိုယ်စားလှယ်လောင်းတွေရွေးချယ်ဖို့အချိန်ကြပြီလို့ပြောဆိုခဲ့တာပါပါတီစီကမလိုက်နိုင်ရဲ့လှတ်တော်ကိုယ်စားလှယ်တွေနဲ့အစိုးရရန်နေရာတွေမှာပါဝင်နေတဲ့ဝန်ကြီးချုပ်တွေကိုလည်းအရ
ผู้ว่าฉันมาทำในสี่การเช็ดตีในไรนาสาวเจ้าจะนั่นดูดีเว้นในนิกาละฮะจะนั่นดีดูเรียวไว้ว่าบีโร่กุญีบีโร่ไรนาสาวเวดูจะนั่นเอาเงี้ยนี่ละช่วงเมื่อไหร่ก็ช่วงเมื่อไหร่ก็เลยจะนั่นเรียนเด็ดจ้าที่บีไรจ้าหมด
ပါတီဥက္ကဋ္ဌနိုင်ငံတော်တိုင်ပင်ခံဒေါက်ဆန်းစုကြည်တမတော်ဝင်းမြင့်တို့လာမယ့်ရွေးကောက်ပွဲမှာဝင်ရွေးခံသွားမှာပါ။ကျမ်းမာရေးကြောင့်ထိုင်းကိုစေးသွားကူတဲ့ NLD ပါတီဒုဥက္ကဋ္ဌနှင့်မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာစောမြင့်မောင်ကတော့ပါတီတောင်းဝန်ပေးတဲ့အပေါ်မှာမူတည်နေရလို့မုံရောက်ဦးအောင်ရှင်ကပြောပါတယ်။ NLD အတွင်းရေးမှူးတင့်တဲ့နှစ်ဖြစ်တဲ့ဥညာဝင်ဦးဟန်တာမြင့်တို့ကတော့ဝင်ရွေးခံမှာမဟုတ်ပါဘူး။အတွင်းရေးမှူးသုံးဒေါက်တာအောင်မွန်းညိုပါဝင်ဗဟုကော်မတီဝင်အများစုကဝင်ပြိုင်သွားဖို့ရှိနေပါတယ်။2015ရွေးကောက်ပွဲကိုနိုဝင်ဘာ8ရက်မှာကျင်းပခဲ့ပြီးနိုင်ငံရေးပါတီ92ပါတီဝင်ပြိုင်ခဲ့ပါတယ်။ပြည်အောင်စုရွေးကောက်ပွဲကော်မရှင်အချက်အလက်အတိုင်းဆိုရင်လက်ရှိဒီဇယ်နိုင်ငံရေးပါတီ68ခုရှိပါတယ်။ကျွန်တော်စောထပ်ပါရန်ကုန်ကနေပြပို့ခဲ့ရပါ။